မကြခင်ကြာရောက်လာတော့မဲ့မုတ်တုံရာဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်နေဆက်ကော့ဆက်ဝဇာဒုက္ခသည်စခန်းတွေကရင်းညာတွေကိုမိုးလီတန်ကနေကာကွယ်ပေးနိုင်ဖို့နဲ့သဘာဝဘေးကိုဘယ်လိုကာကွယ်ရမလဲဆိုတဲ့လေ့ကျင့်သင်ကြားပေးမှုတွေကိုကုလသမဂ္ဂနဲ့အခြားမဟာမိတ်အဖွဲ့တွေကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ2018မုတ်တုံမိုးရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထန်ပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြောက်ရွံ့လာတော့မဲ့မုတ်တုံမိုးဒဏ်မတန်ခင်ဒုက္ခသည်တွေသဘာဝဘေးကိုကာကွယ်နိုင်ဖို့လန်ဒမကနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရေးမဟေချစ်ကပြောပါတယ
် Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season in Cox's Bazar Bangladesh
မကြခင်သတင်းပတ်တွေအလွန်မှရောက်လာတော့မဲ့မုတ်သူမိုးနဲ့ cyclone မုန်တိုင်းကို Cox's Bazar ကမှ share Rohingya ဒုက္ခသည်တွေဘယ်လိုကာကွယ်ရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ UNHCR ကရောလက်တွဲပေါ်အဖွဲ့တွေကပါအရေးပေါ်ကြိုတင်ပြင်ဆင်မှုတွေလုပ်ပေးနေသလိုလက်ကျင့်သင်ကြားမှုတွေပါလုပ်နေပါတယ်။မိနစ်တုံးကမုတ်သူမြတ်ဒီဟာဒုက္ခသည်တွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအတွက်ပါစိန်ခေါ်မှုတရဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ
်။2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှတ်ပြုထားခြင်းမရှိပါဘူးကော့ဆက်ဘဇားကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကမြေပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါအခုလိုရိုဟင်ဂျာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့Andre Mahichik ka pyo bare
A lot of the work has also gone into shoring up the steep hills to prevent the landslides we've also moved more than 26000 refugees to safer locations so
အခုဆိုရင်ဒုက္ခသည် 26000 ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြူရာမျိုးမဖြစ်ရအောင်ကြိုတင်ပြင်ဆင်နေပါတယ်ဒီလိုအကာအကွယ်မျိုးတွေလုပ်နိုင်ခဲ့တာကြောင့်လည်းမိနစ်တုံးကဆိုရင်လူသေဆုံးတာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာမျိုးတွေနေပါခဲ့ပါတယ
်ဒုက္ခသည်စခန်းဟာမုတ်တုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့ဒဏ်ကိုခံရပြီးကူးဆက်ရောဂါတွေလည်းအလွယ်တကူကူးဆက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလိမ့်ရှိပါတယ်ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကမြေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာနေအိမ်အမိုးအကာခိုင်ခန့်အောင်လုပ်တာစရည်စီမံချက်ရောစခန်းတွင်လန်ဒရာနဲ့ရေနုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလှုပ်ဆောင်နေတယ်လို့အန်ဒရေးမိုင်းချစ်ကရှင်းပြပါတယ
် Nevertheless refugees lives in the hilly settlements of Cox's Bazar area remain at risk from potential landslides flash floods and the unpredictability of impeding cyclones
လူဝဖြစ်ဖြစ်တောင်ငုံတွေသာဖြစ်တဲ့ဒီ Cox's Bazar စခန်းတွေကဒုက္ခသည်တွေရဲ့ဘဝကတော့အခုအချိန်ထိအန်ဒီရီရင်ဆိုင်နေရာဆက်ဖြစ်ပါတယ်ကျူတင်ခမမှုခက်ခဲတဲ့ cyclone မုန်တိုင်းနဲ့မုတ်သုံမိုးကြောင့်ရေကြီးတာမြေပြူတာဆက်တဲ့အန်ဒီရီလည်းရှိနေသေးပါဒီလိုအခြေအနေတွေရောက်ဒုက္ခသည်တွေအတွက်ရောအဲ့ဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာတဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ
်ဒုက္ခသည်စခန်းနဲ့ဆောင်ရွက်နေတဲ့အရေးပေါ်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစကန်တလျှောက်မှာဖြန့်ချထားပြီးမိုးဒဏ်လေဒဏ်ခံရမှုကိုရှော့ချနိုင်ဖို့အတွက်တက်တာစီနိုင်မဲ့နီးလန်းတွေကိုကြိုတင်ရှာဖွေနေကြပါတယ်။ဘယ်အတိုင်းအတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းအတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စကန်ထဲမှာတိမ်တက်တိမ်ဆင်းတဲ့မုတ်တုံရာသီအတွင်းဂယူးဆက်ရမဲ့ကျမ်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်လက်တွေကိုလိုက်လံဝင်ငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ကြားပေးနေတာပါတကယ်တော့ကော့ဆက်ဘဇားဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြာသေးခင်ကရောက်လာတဲ့ကူညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝင်ငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်အဲ့ဒီထဲမှာအရေးပေါ်သုံးဆဖို့ငွေကြေးအပါအဝင်ယာယီတဲ့အိမ်တွေနဲ့ အလွယ်တကူချက်ပြုတ်နိုင်တဲ့ gas မီးဖို့တွေလည်းပါဝင်ကြောင်းသိရပါပါတယ်ခင်ဗျာ။